ော်လို့ရှင်မှာမြန်မာနိုင်ငံမှာအမျိုးသားရေးစိတ်ဓာတ်မြန်မာအမျိုးသားရေးစိတ်ဓာတ်ကောနောက်ပြီးတော့ ethnic nationalism ပေါ့တိုင်းသားတွေရဲ
့ okay
သူကလည်းဒါ subcultural
okay okay
diversity ပုံများလာပြီးတော့ဖြစ်လာကြတယ်ဆိုဒီဟာလည်းတော်တော်အရေးကြီးတဲ့ကိစ္စလို့ကျွန်တော်ထင်ပါတယ်
ဟုတ်ပါတယ်လာပါမယ
်ဗုဒ္ဓဘာသာကိုအခြေခံတဲ့မြန်မာမျိုးသားရေးစိတ်ဓာတ်ကိုပြောမယ်ဆိုရင်မြန်မာပြည်လွတ်လပ်ရေးရာဖြစ်ကြတဲ့အခုပို့ပြီးတော့ပြင်းပြင်းတက်လာတယ်ကြာအဲ့ဒီကောင်ကဆိုပို့ပြီးတော့သဘောထားတော်တော်ကျေပြင်းပြင်းလုပ်ခဲ့တွေ့ရပါတယ်ဟုတ်က
ဲ့မြန်မာနဲ့မှန်တယ်ဟုတ်ကဲ့
ဆိုတော့အဲ့ဒီနောက်ပိုင်းဆရာနာရှင်ခင်မာလည်းပဲငြိမ်နေခဲ့တယ်အဲ့ဒါအာနာရှင်စင်ကဖိထားခဲ့တာလား
ဟုတ်တယ်
ဘယ်လိုမှငုတ်ဆူသွားတာလားအခုကဘာကြောင့်ပြန်ပေါ်လာတယ်လဲအဲ့ဒါကိုလည်းကျွန်တော်ဆန်းစစ်စစ်ချင်ပါတယ
်ဟုတ်ကဲ့ဒီစားကတော်လေးတဲ့ကျွန်တော်တို့အရေးကြီးတဲ့ကိစ္စပါကျွန်တော်ကတော့ဒီမိုကရေစီအရေးရဲ့ဒါတော့ပုံတော့ကျွန်တော်လေးထားပါတယ်ဒီမိုကရေစီပတ်သက်လို့ကတော့ကျွန်တော်နေနေကတော့တော်တော်လေးကိုဟို comfortable ဖြစ်ပါတယ်တိတ်ပြီးတော့စိုးရင်ပြပါမှုမရှိဘူးလွတ်လပ်ရေးရတဲ့အချိန်ကနေစပြီးတော့62ခုနှစ်ထိဟိုဘေးကဒီမိုကရေစီရှိခဲ့ပါတယ်ဟိုပြေဝါရင်ပြေဝါရီထားပါဗျာတခြားဘေးနိုင်ငံတွေနဲ့ရှင်းရှင်းမယ်ဆိုရင်မြန်မာပြည်ဟာဒီမိုကရေစီအချင်း delay လက္ခဏာတွေဇယက်တွေရှိခဲ့ပါတယ်အားကြောင့်မလို့ဒီမိုကရေစီပတ်သက်လို့ကျွန်တော်နေနေကစိတ်ထဲမှာတိတ်ပြီးတော့စိုးရင်ပြပါမှုလက်ရှိမရှိဘူးစိုးရင်ပါလဲဆိုတော့ခုနအမျိုးသားရေးကိစ္စလေးပေါ့နော်လူလာရေးကြိုးပမ်းမှုမှာဆိုလို့ရှိရင်တော့မြူသားရေးစိတ်ကြမြူသားရေးဝါဒကအရေးကြီးပါတယ်။ကာမီလွတ်လပ်ခဲ့ပြီပေါ့နော်။သို့တော့မြန်မာပြည်ကမြို့စုတစုတည်းနဲ့ဖွဲ့ထားတဲ့နိုင်ငံမဟုတ်ပါဘူး။နော်အကုန်လုံးတမိုင်းဆန္ဒရှိခဲ့တာကိုဟိုလူဦးရေနဲ့ဒလိထုံးစံနေနဲ့ယဉ်ကျေးမှုနဲ့ဘာသာနဲ့စကားနဲ့ရှိခဲ့တဲ့လူမျိုးတွေအများကြီးရှိပါတယ်။ဆိုတဲ့အခါကျတော့ဆရာနာရှင်ခေတ်တစ်ခေတ်မှာတော့ဒီဥစ္စာတွေအကုန်လုံးဖိနှိပ်ထားတဲ့တပည့်ဒီဥစ္စာတွေကငုတ်ရှိုးနေတယ်။သို့တော့အဲ့ဒီနထောင်ောက်ကနေစပြီးတော့ပေါ့ဥစားတွေကကြွကြကြွကြပေါ်လာတယ်2010ရွေးကောက်ပွဲရွေးကောက်ပွဲအပြီးကာလမှာဒီမိုကရေစီလက်တဆင့်တဆင့်ပြန်ပြီးတော့ရလာတဲ့အခါကျတော့ဗမာလူမျိုးတွေမကဘူးတခြားတိုင်းရင်းသားတွေကပါဟောငါတို့လည်းမျိုးသားရေးဝါဒပြင့်တင်ရမယ်ဆွဲကန်ရမယ်ဆိုပြီးတော့လုပ်ကြပါတယ်ဒါကိုကျွန်တော်တို့တားလို့မရဘူးနော်ဒီပြောမယ်ဆိုရင်ပြောဖြစ်တဲ့ဟိုနိုင်ငံရေးပါတီပေါင်း90ကျော်ဟာသုံးပုံနှစ်ပုံပေါ့60ကျော်လောက်ဟာတိုင်းသားတခုတည်းနဲ့ဖွဲ့ထားတဲ့ပါတီဖြစ်ပါတယ်နော်အမျိုးသားရေးဝါဒကောင်းရစေဝင်မယ်တခြားမျိုးသားရေးဝါဒနဲ့သွားပဋိပက္ခဖြစ်မယ်ဆိုလို့ရှိရင်အင်မတန်ကြောက်စရာကောင်းပါတယ်နော်ဆိုတဲ့အခါကျတော့အမျိုးသားရေးဝါဒကကောင်းတယ်ဒီတသက်တော်လဲကို့ဘက်ကလည်းထိန်းသိမ်းတင်းတင်းရှိရမယ်သူများကိုသွားပဲကို့နေတဲ့ကထိပါလို့မရဘူးဆိုတဲ့အပြည့်လေးလိုပါတယ်ဒါကိုကျွန်တော်ဘာကြောင့်ပြောနေရလဲဆိုတော့ကျွန်တော်မှတ်တဲ့ကကျွန်တော်တို့ဒီလူမျိုးပေါင်းစုံနော်ဟိုနဲ့ဖွဲ့ထားဖွဲ့စည်းရမယ်နိုင်ငံပေါ့multi ethnic nation လို့ခေါ်တာပေါ့အဲ့ဒါကဖြစ်မလာသေးဘူးဟုတ်လားနောက်တစ်ခုကကျွန်တော်တို့က federal ကိုသွားရမယ် federal ဝါဒကိုဒီစနစ်ကိုကျွန်တော်နေနဲ့တောက်လျှောက်ကျွန်တော်လိုလားခဲ့ပါတယ်သူတို့အခုကြာတော့ဘလို့ဖြစ်လာလဲဆိုတဲ့ခါကျတော့ဟော federal စနစ်ဆောက်တဲ့ကဒီဆောက်မယ်ဆိုလို့ရှိရင်ငါတို့နိုင်ငံနဲ့ငါတို့လူမျိုးတွေဟာအစင်းနဲ့ဖြစ်ကြလားဆိုတော့ကိုယ့်ကိုယ်ပြန်ပြီးတော့မေးတာလေပေါ့ဗျာအခုနောက်ဟာရင်းနဲ့သွားပြီးတော့ချိန်မိတယ်ပေါ့
ဟုတ်ကဲ့ကျွန်တော်အမျိုးသားရေးလှုပ်ရှားမှုတွေသိများလာရဲ့ဆိုတာပြီးမှမှအထူးသဖြင့်ဗုဒ္ဓဘာသာကိုအခြေပြုတဲ့အစွန်ရောက်မြူသားရေးဝါဒီရေးအစွန်ရောက်တဲ့ဗုဒ္ဓဘာသာသာသနာဝန်ထမ်းတချို့လို့ဆိုကြပါစို့
ဟုတ်ကဲ့ဟုတ်ကဲ့
အဲ့လိုဖြစ်လာတာကိုတချို့ကလည်းပြောကြတယ်သူတို့ရဲ့နောက်ွယ်မှာပေါ့ဗျာဒါနိုင်ငံကြီးရွေချင်းနဲ့လှုပ်လာတာဖြစ်တယ်တနည်းအားဖြင့် NLD အစိုးရကိုခက်ခဲဖြစ်အောင်ဖန်တီးစီရင်တဲ့သဘောနဲ့တမင်လုတ်တယ်ဆိုတဲ့သုံးသပ်ချက်တချို့လည်းရှိကြပါတယ်ဒေါက်တာခင်စိုးရင်ဘယ်လိုသဘောပါလဲ
ဟုတ်ကဲ့ဗျာဒီမြူသားရေးအစွန်ရောက်ပြီဆိုလို့ရှိရင်နိုင်ငံကြီးအေးရဝင်ပြီးတော့နှောက်ဖို့ဝင်ပြီးတော့မှုဖို့ပြဿနာပန်ဒီဘိုအမနာကိုလွှဲပါတယ်မြန်မာပြည်မာတွေမကပါဘူးเนาะအာရှမှာရောချားနိုင်ငံတွေမှာရောဒီဥစ္စာကအမနာကိုလွှဲတဲ့တွဲเนาะမတမာတဲ့ဗျာ UAJ မဖြောင့်မတ်တဲ့เนาะ UAJ တွေရှိတဲ့နိုင်ငံကြီးအင်အားစုတွေဟာဒါကိုသူတို့နဲ့အတုံးချလာနိုင်ပါတယ်ကျွန်တော်ခုနကလူမျိုးရေးအစိုးရကပြောနေတာဘာသာရေးဆောင်တွေလည်းရှိတာပဲเนาะဘာသာရေးရောလူမျိုးရေးရောပေါင်းလိုက်ပြီဆိုလို့ရှင်ပူရောင်းကြောက်ဆရာကောင်းသေးတယ်ဆိုတော့ဒီဥစ္စာကိုနေပြည်တော်မျိုးကြီးမှာရုံးထဲမှာထိုင်ပြီးတော့မှကျင်ကြတယ်လို့မရဘူးလူလူတဲကိုဆင်းရမယ်ဟုတ်တယ်မလားခက်တာကတစ်ဖက်မှာကလည်းဆုံးဖြတ်ချက်တွေကောနော်အကုန်လုံးကိုပဟိုချုပ်ကင်ထားတယ်။နောက်ဒီပဟိုကလူတွေကပြောမယ်ဆိုလူတွေကမဆင်းဘူးလူလူနဲ့ပို့ပြီးတော့ကင်းကွာလာတယ်ပြောချင်တာကနော်ဆိုလို့ရှိရင်ခုနလိုဘေးကနေပြီးတော့နော်မိထိုးပေမဲ့လူတွေကပို့ပြီးတော့လုပ်လို့ကောင်းသွားသေးတယ်
။အဲဒီတော့ဒီဘာသာရေးအစွန်ရောက်တွေနဲ့ပတ်သက်ပြီးတော့တကယ်တော့ပညာတတ်တဲ့လူငယ်တော်တော်များများကဒီအစွမ်းတွေကိုမတက်ကြတာကျွန်တော်တွေ့ရပါတယ်
ဟုတ်တယ်ဟုတ်ပါတယ်
ဆိုရှယ်မီဒီယာတွေမှာရေးကြတယ်ထို့အပြင်အမျိုးသမီးအဖွဲ့တွေအရက်ဖက်လူအဖွဲ့စည်းတွေတော်တော်များများဒီဟာကိုဆန့်ကျင်ပြီးတော့အင်တာအမြင်မှန်ရှိတဲ့အဖွဲ့တွေရှိပါတယ်ဒီဟာတွေအားလုံးနဲ့အစွမ်းနဲ့တပေါင်းတစည်းတည်းလုပ်ပြီးတော့ဒီကိစ္စကိုဟန်တာဖို့ကြိုးစားရဲကြိုးစားမှုမျိုးတွေ့ရပါလား
အခုစနေပြီစနေဟိုတနေ့ကပဲကျွန်တော်စီကို online ကနေပြီးတော့ နိုင်ငံတော်အစိုးရကိုတင်းမဲ့စာဆောင်ကိုသူတို့နဲ့ပို့ပါလေအဲ့တော့လက်မထိုးပါဆိုတော့ကျွန်တော်လက်မထိုးလိုက်တယ်နော်ဆိုတော့ဒီရပ်ဖက်အဖွဲ့အစည်းတွေပေါ့အမျိုးသမီးအဖွဲ့အစည်းတွေလူငယ်အဖွဲ့အစည်းတွေနေနဲ့ကဒီဘာသာရေးဆွေးနွေးကိုထိထိရဲရဲဥပဒေရအစိုးရအနေနဲ့ကန့်တွေ့ပေးပါ
နောက်တစ်ခုမေးရတာနိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပါတယ် NLD အစိုးရတက်လာပြီးတဲ့နောက်မှာအာဆီယံထဲမှာတော့မြန်မာနိုင်ငံဟာတော်တော်လေးလေးစားနေရပေးခံရတာတွေ့ရပါတယ်စင်ကာပူလိုနိုင်ငံကတော့လာပြီးတော့မြန်မာနိုင်ငံရဲ့အစိုးရကောင်းဆောင်ဒေါက်တာဆန်းစုကြည်ကိုအာဆီယံအတွက်နိုင်ငံတကာဖိုရမ်ဒီမှာစကားပြောပေးပါပါညာဆိုပြီးတော့ပြောတဲ့အထိဖြစ်ပါတယ်ဒါပေမဲ့အရေးကြီးတာအာဆီယံနဲ့ဆက်ဆံရတဲ့တရုတ်နဲ့အမေရိကန်နှစ်ခုကြားမြန်မာနိုင်ငံရဲ့ရည်ရွယ်ချက်ဖြစ်ပါတယ်
ဟုတ်ပါတယ်ဟုတ်ပါတယ်
ဆိုတော့အဲ့ဒီမှာလည်းမြန်မာအစိုးရကတော့ကြားနေမှုတက်မအောင်ကြိုးစားနေတာတွေ့ရပါတယ်ဆိုအခုနောက်ဆုံးဖြစ်နေတဲ့ကိစ္စကတော့အာဆီယံနိုင်ငံသားရေးဝန်ကြီးတွေကိုအမေရိကန်ဖိတ်တယ်မြန်မာကလာမတက်ဘူးတရုတ်ဘက်ကပူဂျင်းနေသလားဆိုပြောဆိုချက်တွေအများကြီးရှိပါတယ်။နောက်ပြီးတော့ကျွန်တော်တစ်ခုသတိထားမိတာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိလစ်ပိုင်ဖိတ်တယ်တခြားအာနာရှင်တို့အပြောခံရတဲ့လူတော်တော်များများကိုဖိတ်တယ်အခုထိုင်းဝန်ကြီးချုပ်အနာသိန်းဘိုးချုပ်ကိုဖိတ်တယ
်
ကျွန်တော်စီကဒီမိုကရေစီပြည်ကောက်ပွဲနဲ့တက်လာတဲ့အစိုးရကောင်ဆောင်ကြတော့မဖိတ်ဘူးဆိုတာမျိုးတွေ့ရတယ
်။
အဲ့ဒါတော်တော်ကျွန်တော်ဘယ်လိုမြင်ပါလဲခင်ဗျာ
ဟိုဖိတဲ့ကိစ္စကတော့နည်းနည်းလေးစောပါတယ်ပြောမှာပေါ့ဗျာဟုတ်လားဆိုတော့အာဆီယံကလည်းဆင်နိုင်ငံဖြစ်နေတာဟုတ်ဆိုတော့ဟိုခေါင်းဆောင်3ယောက်ကိုဖိတ်ပြီးတော့မှနောက်အလှည့်မှာမပြီးပါမလားဆိုတော့ဟိုအလားအလာလေးရတယ်ရှိပါတယ်လေဆိုတော့ဆရာကတခါလေးတော့ကျွန်တော်တွေကလူစားကတော့ပြောလို့မရပါဘူးနော်ဒါဒီတရားမှာဒီတရားမှာစိတ်ရှိရမှာပေါ့သို့တော့ဟိုတနေ့ကအာဆီယံနိုင်ငံကြီးဝင်ကြီးတွေနဲ့အမေရိကန်တွေ့တဲ့ပွဲဆိုတာကအရေးကြီးပါတယ်ကျွန်တော်နေနေကတော့တက်တယ်လို့ထင်တယ်ဟုတ်လားတခုရှိတာပေါ့ကိုကလည်းသမလားနဲ့မြင်းနဲ့နိုင်ငံတော်အတိုင်းအမြံပုံကိုဖြစ်တဲ့အတွက်ဒီလာမယ်ဆိုလို့ရှိရင်ငါကနိုင်ငံသားကြီးဝင်ကြီးနေတယ်လာမယ်ဆိုပေမယ့်ကတိတ်ငယ်များထင်တယ်လားမသိဘူးအဲ့ဒါဆိုရင်တော့မှားတာပေါ့
ဒါပေမဲ့သူက prior engagement လေးဟိုကဥရောပကိုသွားဖို့ဆိုတာကတူတင်စီစဉ်ထားပြီးသားဖြစ်တယ်ဆိုပြီးတော့
ဟုတ်ကဲ့ဥရောပလေးနိုင်ငံဟုတ်ပါတယ်ဒီဥစ္စာကအတလန်တစ်မုတ်တရားပဲဗျာဟုတ်တယ်မလားဆိုတော့ကျွန်ပြောမယ်အမေရိကန်ကိုတည့်ရတော့လာလိုက်လာပြီးတော့မှခုနဥရောပကြီးစင်ကိုဆက်လို့လည်းရတာပါပဲဟုတ်တယ်မလားနောက်တစ်ခုကဘာလဲဆိုတော့ကျတော့ကိုကဒီလိုရေးကြီးတဲ့နေရာ၃နေရာလုံးကိုကတိုင်ထားမယ်ဆိုလို့ရှင်ဒါမျိုးလည်းကြုံနေရမှာပဲကိုကလည်းတက်ကငယ်ရောတာမဟုတ်ဘူးလေဆိုတော့ဒီဥစ္စာတွေကိုကအကုန်လုံးကိုဒီတောင်းဆီအောင်နော်ဖိဖိစီနေတဲ့ကင်တွင်နိုင်ပါမလားဆိုတော့မိကုံကကိုကိုပြန်ပြီးတော့မေးရမယ်ဟုတ်တယ်မလားဥရောပမှာသွားမယ်ဆိုတော့ကဲပုတ်ရဟမင်းကြီးနဲ့တွေ့တယ်နော်ဘီအမိုင်းနဲ့တွေ့တယ်ဒါကြီးကတော့ဟုတ်တာပေါ့ဗျာတက်မွေးနေမှာတော့လှတာပေါ့သူတို့အရေးကြီးတဲ့အမေရိကန်နိုင်ငံလည်းကြာဘာလို့ပဲမတွေ့လဲဟုတ်လားလူစားကတော့ကျွန်းနေတဲ့ကတော့နည်းနည်းလေးစဉ်းစားပုံကလွဲလို့ထင်ပါတယ
်နောက်တစ်ခုကအဲဒီအမေရိကန်မှာလည်းအရင်သမ္မတအိုဘားမားဆိုလို့ရှိရင်တကယ့်ကိုမြန်မာနိုင်ငံဦးစားပေးပဲသူပထမဆုံးကမြန်မာနိုင်ငံကို
သူကလည်းဟုတ်တယ်ဟုတ်တယ်
ဆိုတော့အခုအမေရိကန်လက်ရှိအစိုးရကလည်းထရမ့်အစိုးရကလည်းအဲ့ဒီလောက်ထိရင်းနှီးဦးစားပေးမှုမတွေ့ရဘူးလေမြန်မာနိုင်ငံ
ဟုတ်ကဲ့အဲ့ဒီကိစ္စမှာကတော့ကိုကလည်းပြောမယ်ဆိုရင်လုံးပြရမယ်လေခုနပြောလို့ဟိုကောင်းဆောင်တွေကတော့ဖိတ်တယ်ပြောပြချင်နေတယ်တကယ်မှလည်းကိုယ်နဲ့စိတ်ရှိရမယ်နော်အခုကဘာမှပြမလဲဒီလိုခေါင်းဆောင်ကတော့ရှိပါတယ်ဆိုတဲ့ဟာကိုလည်းဒီ Trump ဆိုတဲ့ပုဂ္ဂိုလ်တယောက်ကိုသိအောင်လည်းပြောရမှာပဲသူ့အမေရိကန်တွေကနောက်နေကြတယ်ကျွန်တော်မိတ်ဆွေတွေကဟာ Trump ဆိုတဲ့လူပါတဲ့ဘာမှပြဘာမှရှိတယ်ဆိုတာကိုသိရတာမသိဘူးဆိုတော့သူကပြောနေကြတာပေါ့ဗျာသူကကြောက်ကိုယ်နေနေကခုလာလို့ထပြီးတော့ပြရမယ်ဘယ်လိုလဲဆိုတဲ့ဟာကဟာဟုတ်လားဟိုဘက်မှာသွားပြီးတော့နိုင်ငံခေါင်းဆောင်တွေနဲ့တွေ့တယ်လို့ပဲဒီမှာတော့အမေရိကန်ကိုလာပြီးတော့တခြားအာဆီယံအဲရာယူဝင်ကြီးနဲ့အတူနော်ဒီကိစ္စရေးချက်ကိစ္စတွေကိုနောက်ပြီးတက်ရောက်လို့ဆွေးနွေးတင်းနေလို့ကျွန်တော်ကတော့လုံးဝယုံကြည်ပါတယ
်။ဒါပေမဲ့ကျွန်တော်နောက်တစ်ခုကျွန်တော်ထပ်ပြီးစဉ်းစားမိတာကသမ္မတအိုဘားမားလက်ထက်တုန်းကတော့မြန်မာနိုင်ငံဟာသူ့အတွက် only success story ပဲ။သူ့နိုင်ငံရေးဝါရမှာဆိုတော့ဆိုတော့မြန်မာနိုင်ငံကိုဘာဖြစ်ဖြစ်သူဟာတိတ်မိတ်ပြီးတော့အကလုံးတွန့်တင်ပေးခဲ့တာတကယ်တော့မြန်မာနိုင်ငံစပွင့်လာတယ်သူတက်ထက်မှာသူကစပြီးတော့ဖွင့်ပေးခဲ့လို့ဆိုရင်လည်းတစိမ့်ဒေသချင်းမှန်တယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်
ကဲ့ဆိုတော့အမတ်ထမ်းရဲ့အစိုးရလက်ထက်မှာမြန်မာနိုင်ငံဘလောက်အကြီးကြီးတဲ့နိုင်ငံစင်းထဲမှာမထည့်တော့ဘူးဆိုတာတော့တေချာစုဖြစ်နေပါဦးဗျာ
။အာတေချာစုတော့ကျွန်တော်ပြောချင်ပါဘူးဗျာ။ဒါပေမဲ့အဲ့ဒီအရေးအယံဖြစ်နေပြီပေါ့။နော်ဒါကဟိုထရမ့်ကြီးလည်းပြောမယ်ဆိုရင်တော့အများကြီးသူလက်ညှိုးထိုးပြီးတော့ဝေဖန်ခံနေရပါတယ်။ဒီလိုအချိန်မျိုးမှာထရမ့်ကငါတို့အရေးပေးပါမလားဆိုပြီးတော့ပဲကိုကစောင့်နေမလား။ကိုနေတဲ့ကလည်းကိုအနေထားကိုသူသိအောင်ပြောရမယ်လေ။ဒီတောင်ကျိုးပြင်းတဲ့ကိစ္စတွေပြုံးနေဆက်ဆံကိစ္စတွေမှာเนาะအရန်ကိုကိစ္စတွေကဟိုကြီးမားတဲ့စင်ခေါ်မှုတွေကိစ္စမှာလည်းမြန်မာပြည်ကအရေးပါပါတယ်ဆိုရဟုတ်လဲသူ့ကိုသိအောင်ပြောရမယ်ဗျဟုတ်တယ်မလားပြောချက်ဆွတ်ထားလို့မရဘူးဟ
ဟုတ်ကဲ့တော်တော်ခင်ဗျာမင်းကျွန်တော်အခုထိပြောလာခဲ့တဲ့အထက်မှာ energy ဆိုတဲ့အာဏာချက်တွေဖြစ်တင်တော့မဖြစ်တာတွေကိုကျွန်တော်ပြောခဲ့ရပါတယ်အခုကျွန်တော်မြင်နေတာကောင်းတာကိုကျွန်တော်ရွေးပြီးကြည့်ရပါဆိုကျွန်တော်တကယ်တော့ဒီကောင်းတာကိုအရင်စားခဲ့ဖို့သင်တဲ့ interview စားမှာဒါပေမဲ့နောက်ဆုံးအနေနဲ့ကျွန်တော် energy အစိုးရကိုကျွန်တော် credit ပေးရမယ်လုပ်ငန်းတွေရှိခဲ့ရင်တစ်နှစ်အတွင်းမှာကျွန်တော်ပြောပါခင်ဗျာပါတယ်ပြစ်တင
်အဓိက credit ပေးရမယ်ကိစ္စကတော့ပဋိပက္ခမရှိဘဲနဲ့သစ္စာရုံမရှိဘဲနဲ့ပေါ့လေစစ်တပ်ကနေပြီးတော့အုပ်ချုပ်ထားတဲ့စနစ်တခုကိုဖယ်ရှားပြီးတော့ကိုယ်ကနေရာဝင်ပြူနိုင်တဲ့ဖြစ်ပါဒါလည်းပြောမယ်ဆိုရင်ဒါအောင်လျှောက်နှိပောင်းများစွာလှူလာတန်းတားခဲ့တဲ့ကိစ္စတခုပါဒီဥစ္စာကတော့တကယ်ကိုထင်ရှားတဲ့အောင်မြင်မှုတခုပေါ့သို့တော့အဲ့လောက်လည်းမပြီးသေးဘူးလေဒီဥစ္စာပေါ်မှာအချိန်ခံထားပြီးတော့ဒီကောင်းတဲ့ကောင်းကျိုးတွေကိုဖန်တီးဖို့လိုပါတယ်